န်ခမ်းမြို့နယ်အတွင်းကကချင်မျိုးသမီး၄ယောက်ကိုလာခေါ်တဲ့သူတွေကတော့ဗမော်မျိုးနဲ့တိတ်မဝေးတဲ့မန်စီမျိုးကတရုတ်မျိုးသမီး၁ယောက်နဲ့အဖော်တခြားတရုတ်မျိုးသမီးလူမောင်ခိုးပွဲသား၂ဦးဖြစ်ပါတယ်။၎င်းတို့၂ယောက်ဟာလွန်ခဲ့တဲ့ကြာသာပတေးနေ့ကနန်ခမ်းမြို့နယ်ကောင်းကတ်ရွာကဒေါ်ကုံလူရဲ့အိမ်မှာရောက်လာပြီးတရုတ်နိုင်ငံကျန်ဟောင်မြို့မှာကြံခုတ်ဖို့မျိုးသမီး၄ယောက်လိုတဲ့ဆိုပြီးတော့ကြံခုတ်ဖို့မျိုးသမီး၄ယောက်ရှာခိုင်းပါတယ်။အဲ့ဒီအခါဒေါ်ကုံလီကရွာမှာမျိုးသမီး၄ယောက်ကိုချက်ချင်းခေါ်ပေးလိုက်တယ်လို့ဒေသခံတယောက်ကပြောပါတယ်။အဲ့ဒီမျိုးသမီး၄ယောက်ကိုတရုတ်နိုင်ငံဘက်ခေါ်သွားဖို့နဲ့ပတ်သက်ပြီးအဲ့ဒီ၄ယောက်ထက်ကဆွေမျိုးတော်ဆက်သူတယောက်ပြောပြရမှာ
ကောင်းကရွာကနေအဲရှီလီဟိုကလည်းဆက်လေဆိတ်ကျတဲ့ချက်ဟိုကပြုတ်ပြီးပဲရောက်တဲ့ချိန်မှာမိုးချုပ်တော့အဲရှီလီမိကလည်းတောင်ဟိုမှာ၁၇နာရီမှရောက်တော့အဲ့ညကသူတို့ကလူများတယ်ဆိုပြီးတော့အဲတနေရမှာ၂ယောက်အိမ်မယ်ဆိုတော့သူတို့၄ယောက်ကိုခိုက်ပြီးတော့မာဘော့ဆိုတဲ့မျိုးသမီးနဲ့မာဘူးဆိုတဲ့မျိုးသမီး၄ယောက်ကိုတနေရထားပြီးတော့ဟိုမာလာနဲ့အလားဆန်ွယ်ကိုတော့တနေရထားပြီးတော့အဲဒီမာဘော့နဲ့မာဘူးကိုတော့တန်ခုတ်ဖို့မဟုတ်တော့ဘူးသူတို့ကအဲခင်ဗျားတို့အဲဒီမှာရောက်တော့ခါလိုင်းပေါ့ခါလိုင်းမှာဝင်ချင်လားလို့အဲ့လိုမေးရယ
်ဆွေမျိုးတော်ဆက်သူတယောက်ပြောသွားတာပါမာဘော့နဲ့မာလာဆာရယ်တို့၂ယောက်ကတော့အသက်30ခန့်ရှိပြီးမဘူကတော့26နှစ်နဲ့မရာဆိုသူကတော့18နှစ်ပဲရှိသေးတယ်လို့လည်းသူကပြောပါတယ်။မြို့သမီး၄ယောက်ကိုတရုတ်နိုင်ငံကြံဟောင်မြို့ကိုရောက်ရောက်ချင်းတဲကိုကမှခွဲထားကြပြီးအပြင်ထွက်ဖို့ခဏခဏခေါ်ပေမဲ့သူတို့ကမလိုက်ဘူးပြောတဲ့အခါမှလာခေါ်တဲ့ပွဲသားတွေလက်လျှော့သွားတယ်လို့ဆွေမျိုးတော်ဆက်သူတယောက်ကပြောပါတယ်။ရောင်းစားမယ်ဆိုတာဘယ်လိုလုပ်သိတယ်လဲလို့ရောင်းစားခံရတဲ့ကာယကရှင်မင်းကလေးတယောက်ရဲ့ဆွေမျိုးတယောက်ကိုထပ်မေးကြည့်တော့
အဲရောင်းစားရဲဆိုရဲဆိုတာကမြို့သမီး၄ယောက်ကိုသွားခေါ်တဲ့ချိန်မှာဒီလူ၄ယောက်ကမသိတော့ဘူးဖြစ်နေ။အဲရောင်းစားခံရတယ်ဆိုတော့သူတို့မှတောင်းဟောင်းမှရောက်တော့အဲခင်ဗျားတို့ဖာလိုက်မှဝင်ချင်းတလားဘယ်လိုက်မှဝင်မလဲအဲ့လိုမျိုးမေးတော့သူတို့ကတခါတည်းတတိယလို့သူတို့ကိုရောင်းစားပြီလို့အဲ့လိုတတိယလို့အိမ်ကိုဖုန်းပြန်လမ်းဆက်တော့သူတို့ပြန်တတိယတော့ပေါ့
ပထမကချင်းမြို့သမီး၄ယောက်ကိုသနေနေ့ကသူတို့ဖခင်တွေကကြံဟောင်မြို့ထိလိုက်သွားကချက်ချင်းပြန်ခေါ်ခဲ့ပြီးကြံတဲ့နှစ်ယောက်ကိုတော့နောက်တနေ့တနင်္ဂနွေနေ့မှာမှပြန်ခေါ်နိုင်ခဲ့တယ်လို့လည်းစုံစမ်းသိရှိရပါတယ်။တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်နဲ့နန်ခမ်းမြို့နယ်အတွင်းကရှမ်းကချင်ဗမာမင်္ဂလိတွေတရုတ်နိုင်ငံဘက်ကိုရောင်းစားခံရတာပုံစံမျိုးမျိုးရှိပါတယ်။တချို့ကအခုလိုလိမ်လည်အခေါ်ခံရပြီးတော့ရောင်းစားခံရတာဖြစ်ပါတယ်။နောက်တစ်မျိုးကတော့မြန်မာနိုင်ငံမှာစီးပွားရေးအဆင်မပြေတာတွေကြောင့်ကိုယ့်ကိုယ်ကိုရောင်းစားပြီးတရုတ်လူမျိုးတွေရဲ့ဇနီးမယားဖြစ်နေကြတာတွေလည်းရှိပါတယ်။ဒါပြင်မြန်မာနိုင်ငံမှာရှိတဲ့ရှမ်းကချင်စတဲ့မျိုးသမီးတွေကိုတရုတ်နိုင်ငံဘက်ကတရုတ်မျိုးသားတွေကတရားဝင်မင်္ဂလာဆောင်ပြီးခေါ်သွားတာတွေလည်းရှိတယ်လို့မူဆယ်မြို့နယ်အတွင်းကကချင်မျိုးသားတယောက်ကပြောပါတယ်။အဲ့ဒီလိုတရုတ်ပြည်ကမျိုးသားတွေနဲ့အိမ်အောင်ပြုတ်ပြီးလိုက်သွားကြတာတနည်းကိုမျိုးသမီးအယောက်100လောက်ရှိတယ်လို့လည်းကချင်သင်းအုပ်ဆရာတူကပြောပေမဲ့အဲ့ဒီတင်ကနန်းကိုအရဗိတ်ကတီးကြအတီမပြုတ်နိုင်သေးပါဘူး။မြန်မာပြည်ကမင်္ဂလိတွေတရုတ်ပြည်ဘက်ကိုပွဲစားတွေကတဆင့်ရောင်းစားတာပြန်မြအနည်းဆုံးတရုတ်ငွေ 9,000 ယွမ်ခန့်ရှိပြီးအများဆုံးတရုတ်ငွေ 1,000 ခန့်ရှိတယ်လို့လည်းစုံစမ်းသိရှိရပါတယ်။တရုတ်နိုင်ငံကမျိုးသားတွေဟာသူတို့တရုတ်နိုင်ငံမှာမျိုးသမီးရခိုင်လို့နေပါတဲ့အပြင်တရုတ်မျိုးသမီးတွေကိုအိမ်အောင်ပြုတဲ့အခါတရုတ်ငွေ 3,000 ခန့်ကုန်ကြတာကြောင့်ကျေးလက်ဒေသမှာရှိတဲ့တရုတ်မျိုးသားတွေအတွက်တော့မြန်မာနိုင်ငံကဈေးသက်သာတဲ့မျိုးသမီးတွေကိုရွေးချယ်လာကြတာဖြစ်တယ်လို့နေသက်လေးလာသူအချို့ကပြောပါတယ်။မြန်မာမျိုးသမီးတွေကလေးတွေကိုတရုတ်နိုင်ငံဘက်မှောင်ခိုသွင်းပြီးရောင်းစားနေတာတွေရှိတဲ့အကြောင်းအမေရိကန်အစိုးရထုတ်ပြန်တဲ့2006ခုနှစ်လူမောင်ခိုမှုအစီရင်ခံစာမှာဖော်ပြထားပါတယ်။2005ခုစက်တင်ဘာလမှာမြန်မာစစ်အစိုးရကလူမောင်ခိုမှုတပ်ဖြတ်ရေးဥပဒေ100ပြဋ္ဌာန်းခဲ့ပြီး2005ခုနှစ်မှာအရေးယူခဲ့တဲ့မှောင်ခိုမှု203ခုအနက်ပွဲစား426ဦးကိုအရေးယူခဲ့တယ်လို့အစီရင်ခံစာမှာရေးသားထားပါတယ်။ဒါပေမဲ့မြန်မာစစ်အစိုးရဟာလူမောင်ခိုမှုကင်းရှင်းရေးအတွက်အနေအဆုံးလိုအပ်ချက်တွေကိုအပြည့်အဝမလိုက်နာသလိုမြန်မာစစ်အစိုးရရဲ့လူမောင်ခိုမှုတပ်ဖြတ်ရေးလုံငန်းဟာလည်းပြည်သူလုံလောက်မှုမရှိဘူးလို့အမေရိကန်အစိုးရအစီရင်ခံစာမှာဖော်ပြထားပါတယ်။တရုတ်မြန်မာနယ်စပ်ဖြတ်ကျော်မှုကင်းကာကွယ်တပ်ဖြတ်ရေးအတွက်2006ခုနှစ်နှစ်လပိုင်းလောက်ကစပြီးနှစ်နိုင်ငံလုံးကပူးပေါင်းပြီးမြန်မာနိုင်ငံကလူကုန်ကူးတဲ့ဂိုင်းအချို့ကိုဖော်ထုတ်ဖမ်းဆီးတာတွေရှိခဲ့ပေမဲ့မြန်မာနိုင်ငံတက်ကစီးပွားရေးအဆင်မပြေမှုတွေကြောင့်တနည်းနည်းနဲ့လူရောင်းဝယ်မှုတွေကတော့ဖြစ်ပေါ်နေဦးမှာပဲလို့နယ်စပ်လေ့လာသူအချို့ကပြောဆိုနေကြောင်းပါခင်ဗျာ။